ရခိုင်ပြည်နယ်ထဲကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလှေစီးထွက်ပြေးသူတွေနဲ့ဒီကနေ့စက်တင်ဘာလ14ရက်နေ့မှာလူ50ထက်မနည်းလိုက်ပါလာတဲ့လှေတစင်းတိတ်မောက်ခဲ့ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်း Burmese Rohingya Association in Thailand အဖွဲ့ကပြောပါတယ်။တရင်သုံးပတ်အတွင်းမှာလှေမောက်တည်ဆုံးသူ120ဝန်းကျင်ရှိနေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ရဲတွေကိုကူကားပြီးတော့ဘင်္ဂလားဒေ့ရှ်တရင်တွေမှာဖော်ပြနေကြပါတယ်။အခုလ25ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30နဲ့ကြေးရွာတချို့ကိုတပြိုင်တည်းတိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူပေါင်း3000ချီပြီးရှိနေတဲ့အကြောင်းကိုလဲကုလသမဂ္ဂအဖွဲ့ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေကြောင်ကင်းစခန်းတွေတက်ခတ်ခံရပြီးအကျန်းဖတ်မှုတွေကြောင့်မွတ်စလင်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေ၊ဗုဒ္ဓဘာသာရခိုင်တွေလည်းတက်ခတ်ခံရပြီးတိုက်စုံမှုတွေရှိခဲ့တာပါ။ဒီနောက်မှာတော့ဒေသတွင်းမှာမနေရဲကြတော့ပဲတိမ်းရှောင်ကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ထပ်ပြေးတိမ်းရှောင်ခဲ့ကြသလိုမွတ်စလင်ဘာသာဝင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးတိမ်းရှောင်လာတာကများပါတယ်။ဒီလိုနေ့စဉ်ထပ်ပြေးနေတဲ့အတွက်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ13ရက်နေ့ထိသိမောက်တည်ဆုံးခဲ့ကြတဲ့လူရေ120လောက်ရဲ့အလောင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆက်ယူတွေ့ရှိခဲ့တာဖြစ်ပါတယ်။ Burmese Rohingya Association in Thailand BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကတော့ဒီကနေ့မှလည်းရခိုင်ပြည်နယ်ကနေလူ50ခန့်တင်လာတဲ့လေမောက်တာကြောင့်ပျောက်ဆုံးတည်ဆုံးမှုတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ
်။အဲဒီနေ့မောက်တဲ့တဲမှာတော့လူ50လောက်ပါတဲ့လေတစင်းရဲ့အဲဒီနောက်ပြီးတော့လူနောက်လေတစင်းမှလူဘယ်လောက်လောက်မသိဘူးအဲဒီတဲကအမျိုးသမီးနဲ့ရောက်တော့ပဲအခုချိန်မှာသူတို့ခေတင်လို့ရတာတွေ့တယ်ဗျ
။နေ့စဉ်လိုလိုနှိမ်ပေါက်နေကြတဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစေယူရရှိတဲ့စည်ရင်းသာ120ရှိပေမဲ့စေယူလို့မရတဲ့အလောင်းတွေပျောက်ဆုံးတာတွေနဲ့ဆိုရင်တည်ဆုံးမှုအရေးအတွက်ဟာဒီတမကရှိနေတယ်လို့လည်းဦးမောင်ကျော်နုကဆိုပါတယ်
။အာရကြောပါပြီရကြောပါကျွန်တော်ရေတွက်တော့မသိဘူးအမရေတာကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလာတဲ့နေရာအမျိုးမျိုးရှိတယ်ဗျ။နင်းကြီးကိုကျော်တဲ့နေရာ100လောက်ရှိတဲ့ point ပေါ့လေဒီမောင်တော်ကနေပြီးတော့ဘင်္ဂလားဘက်ကိုဝင်တယ်နော်အဲဒီအောက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအလေးတန်းကျောပိုင်းပေါ့ဗျာအဲ့ဒါကနင်းနေဟိုဖြစ်တယ်ဟိုမိနစ်နဲ့စေနာယူရလောက်မောင်းရတယ်တချို့နေရာတွေကစေမိနစ်လောက်မောင်းရတယ်ဗျာရာသီဥတုမကောင်းတော့ကျွန်တော်တို့ဒီနောက်ပိုင်းမှာနေတိုင်းလိုလိုလေမောက်ခံရတယ်ဗျာဒီနေ့မနေ့မှာပဲလေမောက်တယ်ဗျာအဲစဉ်းစားလို့မရတာကဒီစီမတ်ဗျူကျိုးဆိုတဲ့ဆော့ဖ်ဝဲဒီဘင်္ဂလားဘက်ကိုရောက်ခါနေမှာမဟုတ်တော့တာရှိတယ်အဲ့ဒါရာသီဥတုမကောင်းတာရေနောက်ပြီးတော့လူရေကြတော့ရက်ကဟိုပေါ့လေလူ20လောက်ဆန်းနေလေမှာပေါ့လေလူ50လောက်ယူတယ်လူ50လောက်ဆန်းတဲ့ဟိုအဆက်လေမှာလူ100လောက်အဲတက်ကြကကြတော့အဲ့လိုမောက်တာရှိသေးရ
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ပွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်ဆိုတဲ့လူရေအတွက်ဟာအခုဆိုရင်3,800နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကပြောဆိုထားပါတယ်ရှင်